ကချင်လူမျိုးရေးတပ်မတော် KIA ဌာနချုပ်လိုင်စာမျိုးနဲ့15မိုင်လောက်သာဝေးတဲ့ဗမော်မြစ်ကြီးနားကားလမ်းမပေါ်ကနတ်ဆန်ရဲ့ရွာအနီးမှာဒီကနေ့မနက်အစောပိုင်းက KIA နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီတိုက်ပွဲကြောင့်ဒေသခံရွာသူရွာသားအတော်များများဘေးလွတ်ရာတိမ်းရှောင်ခဲ့ရတယ်လို့ဒေသခံတူဦးက VOA ကိုပြောပါတယ်။
ဒီမှာလေခွဲချောချောကလည်းတိုက်ပွဲဖြစ်တာစင်နာရီနောက်အချိန်မချက်သေးဘူးကွာ။ဂျွာသားတွေကအချို့လိုက်တာဘက်ကိုကြမ်းဆောင်တယ်။အချို့ကဟိုတောင်းချဲအရှက်ဘက်ကိုဆောင်တယ်လည်းရှိတယ်။အချို့ကတော့ဒီချင်းချားတောင်းမှာစနေကြတယ်။ဟိုဂျွာသားတွေကတော့တိုက်ပွဲဖြစ်လာမှာအဲဒါဆိုရင်ဆင်းနေနေတယ်တော့ဇနတ်ကတစ်ချက်ပေါ့သူတို့ခါနဲ့တို့ရတို့ကြောင်းဗလန်းဆချတာကွာ။
အရက်သားတွေထိခိုက်တာတော့မကြားသေးဘူးလို့လည်းပြောပါတယ်။2011ခုနှစ်ကချင်တကြောပြန်စစ်ပွဲဖြစ်ပွားချိန်တုန်းကလည်းနန်းဆန့်ရွံတရွာလုံးနေရဲစွန့်ခွာတင်းရှောင်ခဲ့ကြရတာပါ။2019ခုနှစ်လောက်မှမှစစ်ရှောင်စခန်းတွေမှာရောက်ရှိနေတဲ့မိသားစုတို့နေရဲပြန်ခဲ့ကြတာဖြစ်ပါတယ်။လက်တလောစီရဲ့အခြေအနေပြန်လည်တင်းမာနေတာနဲ့ပတ်သက်လို့တော့ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပြပါတယ်
။အဲ့ဒီနမ်ဆာညာသူတို့ရဲ့တပ်စခန်းမှာစီအားစုနေတာတော့မပတ်တော့လို့ရှိပြီခင်ဗျာ။ဘရဒီဘနေချာနိုင်အချိန်မှာသူတို့လည်းနည်းနည်းလှုပ်ရှားလာတဲ့ခါကျတော့ကျွန်တော်တို့နဲ့တိတိယင်ဆိုင်တဲ့ပုံဖြစ်တာရှိပါတယ်သူကဒီဘနေအားနိုင်အချိန်မှာဖြစ်ပါတယ်မိနစ်၃၀လောက်ပေါ့အဲ့ဒါနဲ့သူတို့လည်းပြန်နည်းနည်းပြန်ဆော့ပြီးမှအဲလက်နက်ချင်းနဲ့ပဲပြန်ပြီးမှပြစ်တာရှိပါတယ်အဲ့လိုချင်းနေပါအခုအကြောင်းတွေအကုန်လုံးပြန်ရုပ်သွားတာတော့မဟုတ်ပါဘူးအဲသူရဲ့အခြေအနေရောတင်းမာတဲ့အနေအထားဖြစ်ပါတယ်ခလုံးလောက်ဆရာ
တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံတဲ့သတင်းတော့မသိရသေးကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့ဇွန်လ16ရက်နေ့ကလည်းနတ်ဆန်ရံရွာမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါသေးတယ်နတ်ဆန်ရံဘက်မှစီးရင်တင်းမာနေချိန်မှာပဲဝိုင်းမော်မြို့နယ်မြေကြီးနားကံပိုက်တဲကားလန်းဘက်ကစတုံးဘက်မှလည်းမနေ့ကအထိတိုက်ပွဲတွေဖြစ်ပွားနေကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ကဲအဲ့ဘက်မှလည်းသူတို့ကစစ်ကြောင်းတွေထူထပ်တုံးပွဲဖြစ်ပါတယ်ဟာမရုပ်တဲ့ဘူးသူတို့ကမြင်းပြန်တော်မှလာတာပဲမနေ့ကညနေပိုင်းလောက်မှာဘုံကျတာဟုတ်ကဲ့အဲဒီနေ့တော့အဘကအတိုက်ပွဲတရင်ကတော့မတက်သေးဘူးခင်ဗျာ
ဝိုင်းမော်မြို့နယ်စတုံးဒေသဘက်မှာဇွန်လ26ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ခဲ့တာပါဇွန်လ28ရက်နေ့မှာတော့မြစ်ကြီးနားမြို့ကိုဆွေးနွေးပွဲလာတဲ့တရုတ်စစ်ဘက်ကိုယ်စားလှယ်ရင်တန်းကိုစတုံးအနီးမှာ KIA ကပစ်ခတ်ခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ် KIA ဘက်ကတော့အဲ့ဒီဒေသမှာတိုက်ပွဲရက်ဆက်ဖြစ်နေခဲ့ပြီးတရုတ်ကိုယ်စားလှယ်ရင်တန်းကိုရည်ရွယ်ချက်ရှိရှိပစ်ခတ်ခဲ့တာမျိုးမရှိခဲ့ကြောင်းတုံ့ပြန်ထားပါတယ်လက်ရှိအချိန်မှာတော့ဖာကန်မြို့နယ်မြစ်ကြီးနားတနိုင်းသွားတဲ့လီဒိုလမ်းမပေါ်ကရှဒူးစုကျေးရွာဘက်မှာလည်း KIA နဲ့ဒေသခံပြည်သူစစ်တွေကြားမှာစီးရဲတင်းမာမှုတွေဆက်လက်ရှိနေပါတယ်ခင်ဗျာ